မြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်မှာအနည်းငယ်သာကျန်တော့တဲ့တန်းပြည်တွေအနေနဲ့ဓာတုလက်နဲ့အသုံးပြုမှုတားဆီးရေးနိုင်ငံတကာသဘောတူညီချက်တိုင်းလိုက်နာကျင့်သုံးဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်။မြန်မာ၊မြောက်ကိုရီးယား၊တောင်ဆူဒန်၊အစ္စရေး၊အီဂျစ်၊အင်္ဂိုလာ၆နိုင်ငံသားအကောင့်ထဲပေါ်ဖို့ပြက်ကွက်နေစေဖြစ်တဲ့အကြောင်း1998ခုနှစ်နိုင်ငံတကာသဘောတူညီချက်စတင်ကျင့်သုံးခဲ့တဲ့နှစ်ပတ်လည်အထိမ့်မှတ်အမှားစကားပြောကြရမှာအတွင်းမှုချုပ်ဘန်ကီမွန်ကထည့်သွင်းပြောဆိုခဲ့တာပါ။ဓာတုလက်နဲ့အသုံးပြုမှုဆိုင်ရာသဘောတူညီချက်ရေးဆွဲပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံဟာ1993ခုနှစ်မှာအတူပြုလက်မှတ်ရေးထိုးခဲ့ပေမဲ့လက်တွေ့လိုက်နာကျင့်သုံးတဲ့အဖွဲ့ဝင်တိုင်းပြည်တစ်ခုတော့ဖြစ်မလာခဲ့ပါဘူး။ဒါပေမဲ့လည်းမကြသေးခင်နှစ်တွေအတွင်းအပြောင်းလဲတွေလှုပ်လာပြီးခဲ့တဲ့နောက်မှာတော့မြန်မာနိုင်ငံအနေနဲ့အပြည့်အဝလိုက်နာကျင့်သုံးဖို့ရည်ရွယ်ထားတဲ့အကြောင်းအစိုးရတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။သဘောတူညီချက်ကိုလိုက်နာတဲ့တိုင်းပြည်တစ်ခုဖြစ်လာဖို့တိုက်တွန်းတဲ့ကုလသမဂ္ဂရဲ့ဓာတုလက်နဲ့တားမြစ်ရေးအဖွဲ့ OPCW ကကျွမ်းကျင်သူအဖွဲ့တစ်ဖွဲ့ဟာလည်းပြီးခဲ့တဲ့နှစ်ထဲမှာပဲကျွမ်းကျင်မှုအကူအညီတွေပေးအပ်ဖို့မြန်မာနိုင်ငံကိုတွားရောက်ခဲ့ကြပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အင်ကာနေကကြေညာချက်မှာတော့စီးရီးယားနိုင်ငံကဓာတုလက်နဲ့အသုံးပြုမှုရဲ့ဆိုးရွားတဲ့အကျိုးဆက်တွေကိုတင်ကန်းစာယူပြီးလူသားတွေကိုချိမ့်ချောက်နေတဲ့လက်နက်တွေကိုမသုံးကြဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျာ။